လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်အဲဒီတစ်ပတ်တော့ဆရာမနဲ့เจ้าသားเนี่ยตะคู่ตัวสามีเว้ยก็สิทธิ์ဝင်ซ้าเสียอภิเษกโกเปลี่ยนพี่รอပြောပြခြင်းมาတယ်ตินชาเสียมาเตี่ยวเนี่ยสิทธิ์กู้ပါ तू ก็ตินชาเมฆุนนี่โกยิ้งงวยป่วยดาม่าพูซ้วยส่องมุไม่ရှိดาမျိုးမဖြစ်စီခြင်းเนี่ยคาจ้ะတော့คลีดิบาโกสิทธิ์ဝင်ซ้าตะเลလို့ไล่ပြီးတော့เล่ล่ะပါတယ်ไอ้คามาคลีอะมายซูก็တော့หมอตะเยซะทะဖြင့်คลีดิจี้ได้คลีดิจี้โลยาอ๋อนเลยซีซั่นทุ่งล่นท่าได้ยุคရှင်อโตคลีดิโกตั้วตุ่ยပါတယ်အဲ့ဒါနဲ့ဆရာမက तू မေးခွန်းထုတ်ရမှာတင်ချာမေးခွန်းမှာအဲ့ဒီမူလာတန်းရဲ့အစပိုင်းဖြစ်တဲ့ကလေးတွေအတွက်တစ်ပင်ပေါ်မှာတရေဘဏ္ဍကောင်နားနေတယ်အဲ့ဒါဘဏ္ဍကောင်ထပြန်သွားရင်ဘယ်လောက်ကြာမလဲဆိုတာမျိုးနဲ့မိတ်ဆက်ပြီးတော့တင်ချာမေးခွန်းထုတ်ပါတယ်အဲ့မှာအားလုံးကတော့တင်ချာကိုတင်ချာလို့ဖြေပေမဲ့တယောက်သောเจ้าသားကတော့တကောင်မှမကြံပါဘူးလို့ဖြေပါတယ်ဘာဖြစ်လို့လဲဆိုတော့တရေဆိုတာမြင်ရတာမှမဟုတ်ပဲတဲ့ညင်ညင်တိုင်းမြင်ရတာမဟုတ်ဘူးစသဖြင့်သူကရေးထားပါတယ်ဒါကြောင့်မလို့မမြင်ရတဲ့အတွက်ကြောင့်တကောင်မှမရှိဘူးတကောင်မှမကြံဘူးလို့ဖြေထားပါတယ်အဲ့တော့ဆီယာမကအဲ့ဒီကလေးကိုတင်ချာအရမှားပေမဲ့သူပြောစရာတော့ရှိလာပြီဆိုပြီးတော့တီးကြခေါ်ပြီးတော့တွေ့ပါတယ်ပြီးတော့မှကလေးကိုလည်းရှင်းပြပါတယ်ဆီယာမကလည်းကွာတဲ့ဒီမှာမင်းတို့စိတ်ဝင်စားအောင်လို့မေးလိုက်တာပါတဲ့အဲ့တော့တားရတဲ့ဒါကတကယ်တော့တင်ချာရဲ့စာမေးပွဲပါတဲ့ရှိပြီးသားတဲ့ကနေပြီးတော့ယော့သွားတာကိုနှုတ်ရင်ဘယ်လောက်ကြံမလဲလို့ပဲတားဖြေရမှာပါတဲ့ဒါကြောင့်မလို့တားကိုအဖြစ်မှန်ပေးလို့တော့မရဘူးတဲ့ဒါပေမဲ့တားဟာသူများနဲ့မတူတဲ့စဉ်းစားပုံရှိနေတာကိုဆရာမကတီးကြားအတိအမှတ်ပြုပါတယ်တဲ့တကယ်တော့ယုတ်တိယုတ်တာနဲ့စဉ်းစားရင်အစတည်းကမမြင်ရဘူးဆိုတော့အရာကဘယ်ရှိတော့မှာလဲတဲ့တားပြောတာလဲတနည်းအားဖြင့်ယုတ်တိနဲ့ပြောရင်တော့မှန်တာပေါ့တဲ့ဒါပေမဲ့ဒါအတင်းချာမေးခွန်းမှုလို့တားနားလည်ပေးပါလို့ကလေးကိုပြောပါတယ်အဲ့ဒီလိုပါပဲမြမသာဆရာမတယောက်ကလည်းသူ့ကြုံတာကိုပြန်ပြောပြပါတယ်စာစီစာကုန်းရေးခိုင်းတာပါဒါပေမဲ့သူကစာစီစာကုန်းနဲ့မတူဘဲနဲ့အင်မတန်ကောင်းတဲ့အစေးတစ်ပုဒ်ဖြစ်နေတာကိုတွေ့ရပါတယ်ပြီးတော့မူရင်းကောင်းစဉ်ကနေပြီးတော့တဲ့တဲ့မကြီးညွှန်းတော့ပဲနဲ့ကလေးကသူ့ရဲ့အတွေးကိုရေးပြသွားတာဖားရတဲ့ဆရာမကပါမျောပါသွားပါတယ်သို့တော့ကောင်းစဉ်နဲ့ကြတော့ကြိုက်လှတယ်လို့မခံစားရတော့ပါဘူးတဲ့အဲ့တော့ဆရာမကဒီလိုစဉ်းစားပါတယ်ဒီကလေးကိုတီးကြသူခုနလိုပဲခုနဆရာမလိုပဲတွေ့ပြီးတော့တီးကြသူပြောပြပါတယ်ဆရာမကတဲ့မင်းရဲ့ဖြေဆိုမှုကိုတဲ့စာစီစာကုန်းကျောင်းရဲ့အမှတ်ပေးစီမင်းအရာဆိုရင်တော့တဲအစင်မပြေလောက်ဘူးတဲ့ဒါပေမဲ့အစေးကောင်းတစ်ခုဖြစ်နေလို့ဆရာမပို့ပေးမယ်ဘယ်လိုပို့ပေးမလဲဆိုတော့အင်မတန်မှဩဇာကြီးတဲ့မီဒီယာတစ်ခုကိုပို့ပေးမယ်သူတို့ကတေချာပေါက်ရွေးမယ်လို့ဆရာမယုံကြည်နေပြီတဲ့အဲ့တော့ဒီဟာကိုပဲတို့အတွက်အမြတ်လို့ထားလိုက်ရအောင်ဆိုပြီးတော့အဲ့ဒီကလေးကိုကမ်းလှမ်းပါတယ်ကလေးကလည်းဒါကိုသဘောတူတယ်ပေါ့အဲ့ဒီမှာဟိုတခြားဆရာမတွေမိဘတွေနဲ့ညှိကြပြောကြတဲ့အခါမှာသူတို့တက်ကတော့တချို့ကတော့ငယ်ငယ်တုန်းကအဲ့လိုပဲစိတ်ကူးအတွေးနဲ့ရေးလိုက်တာဟာမူရင်းမေးခွန်းနဲ့ကွာဟသွားတဲ့အပေါ်မှာအပြစ်တင်ခံခဲ့ရတာတွေအများကြီးရှိတာကိုပြန်ပြီးတော့ပြောပြကြတာပါအဲ့တော့ဒီကနေ့ဆရာမကတော့ပြောပါတယ်ကလေးတွေဟိုတဲ့အဲ့လိုတော့သိခါမချသေးခြင်းဘူးတဲ့ပြောစင်တာကတော့ဗျာစီရင်ချက်မချလိုက်ပါနဲ့အပြစ်တင်တာကိုမစောစေခြင်းဘူးတဲ့သူတို့ပါရမီကိုမမြင်နိုင်တဲ့ကိုပဲအပြစ်တင်ပါလို့အဲ့ဆရာမကပြောပါတယ်တကယ်တော့စာမေးပွဲတွေရဲ့ရမတ်တွေကဘဝရဲ့အတိတ်ပဲမဟုတ်ပါဘူးလို့လေသူကဆိုပါတယ်အဲ့ဒီကလေးဟုတ်တယ်သူပြောပါတယ်မင်းရဲ့တကယ်တန်ဖိုးအစ်စ်မှာကမင်းဘယ်နေရာမှာအားသာနေတယ်ဆိုတော့ကိုတိတဲ့အတိုင်းကြည့်နိုင်ရင်မင်းအောင်မြင်မှုကိုရမယ်ပေါ့လူရဲ့သဘောကတော့ကိုလိုရာကိုဆွဲပြီးတော့တန်ဖိုးတွေသတ်မှတ်တာပါပဲလို့ဆရာမကအဲ့ဒီကလေးတွေကိုရှင်းပြခဲ့ပါတယ်အဲ့ဒီကလေးတွေတဲကကြီးပြင်းလာတဲ့တယောက်ဟာဒီကနေ့အောင်မြင်တဲ့အမှုပြန်လောကမှာအင်မတန်လူကြိုက်များတာတွေကိုဖန်တီးနိုင်တဲ့အမှုပြန်ဆရာတယောက်ဖြစ်နေပါပြီသူကတော့သူငယ်စဉ်ကညတော်မြှောက်ပေးခဲ့တယ်လို့ယူဆရတဲ့ဆရာမရဲ့စကားကိုအမြဲတမ်းသတ်မှတ်နေတာပေါ့အဲ့တော့တကယ်တော့ကလေးရဲ့တဲ့ဆရာမကပြောခဲ့ပါတယ်ပျော်ရွှင်မှုကဘလောက်အချိုးစားလုံနိုင်စွမ်းကဘယ်ရိပ်ပေမျှအဲ့ဒီလိုမင်းနားလည်ပါတဲ့ပြိုင်ပွဲတစ်ခုမှရက်လက်ဆိုတာကအမြဲတမ်းတသက်တာအတွက်အဆုံးဖြတ်မပေးပါဘူးတဲ့ဒါမှမဟုတ်စာမွေးမှာမင်းရဲ့စာစီစာကုန်းကအမှတ်မရခဲ့ပေမဲ့ဘဝအတွက်တော့မင်းရဲ့တိုးတက်ရတိုးတက်ကြောင်းပေါ့လေမင်းလက်ရာကိုလူတွေသတိပြုမိသွားတဲ့ အထီးမင်းကောင်းကောင်းလေးအကျိုးရမှာပါလို့အခုဆရာမကတော့ရှင်းပြပါတယ်အဲ့ဒီအကြောင်းလေးကိုဝိုင်းခွဲပြီးတော့ပြောနေတဲ့တစုံတယောက်ကတော့ဆိုင်မဆိုင်တော့မသိဘူးဗျာတဲ့ဝင်ပြောပါတယ်ကျွန်တော်ကတော့ဝင်ပြီးတော့မိပါတွေကိုအော်ကျင်တာပဲတဲ့ဒီမှာကလေးတွေကိုတဲ့အင်္ဂလိပ်စာပြိုင်ပွဲလုပ်ပေးနေတာတဲ့မိပါတွေကအိမ်ကနေအင်္ဂလိပ်လိုအစေးတွေဝိုင်းရေးပေးခြင်းအဖြစ်ကလေးတွေကိုဖျက်ဆီးနေတယ်ဗျာတဲ့အဲ့ဒါကြီးမလုပ်ပါနဲ့လို့ဆိုင်ဆိုင်မဆိုင်ဆိုင်မသိဘူးဗျာလို့ဝင်ပြောလိုက်တာကိုလေကျွန်တော်နားနဲ့ဆက်ဆက်ကြားခဲ့ရပါတယ်